ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျီပင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံတဲ့အခါပြီးခဲ့တဲ့လအတွင်းကရက်ဆိုင်သွားခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်ဆက်တင်ရေးဆွေးနွေးကြပါလိမ့်မယ်။သမ္မတထရမ့်နဲ့ဘရာဇီးသမ္မတဂျိုင်ယာဘောဆိုနာရိုတို့တောက်ချန်လေးကတွေ့ဆုံစဉ်မှာကုန်သွယ်ရေးသဘောတူညီချက်အတစ်တရက်ကိုတရုတ်သမ္မတရှီဘက်ကချပြဖို့ရှိသလားလို့ VOA ကသမ္မတထရမ့်ကိုမေးမြန်းခဲ့ရမှာမနေ့ပြန်ပါပြစ်တလဲဆိုတာကိုစောင့်ကြည့်ရမယ်စိတ်လှုပ်ရှားစရာနေ့တနေ့ပါပဲနှစ်နိုင်ငံစလုံးအတွက်ကောင်းမဲ့ဟာဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ဒေါ်လာ325ဘီလီယံတန်ဖိုးရှိတဲ့နောက်ထပ်အခွန်စည်းကြပ်မယ်လို့လည်းသမ္မတထရမ့်ကချိန်ချောက်ထားရမှာဒီပမာဏဟာအမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးနီးပါးအပေါ်အခွန်ကောက်ခံမဲ့သဘောရှိနေပါတယ်ဒုတိယသမ္မတမိုက်ပန်ဆဲဒုတိယသမ္မတအင်ဒိုယုံအရာရှိချုပ်မတ်ရှော့ကတော့စနေနေ့မှာအကောင်းဆုံးရနိုင်တဲ့အဖြေကကွန်တွယ်ရေးဆွေးနွေးပွဲတွေပြန်ဆကျင်းတာဖြစ်တယ်လို့တောက်ကြနေမှာပြောပါရယ်။အမေရိကန်နဲ့တရုတ်နိုင်ငံစလုံးကတော့အခုလက်ရှိသူတို့ရဲ့ရည်တည်ချက်တွေကလည်းအပြောင်းလဲလျှော့ပေးမယ်လို့မမျှော်လင့်ကြပါဘူး။သမ္မတထရမ့်ဟာစနေနေ့မှာဆော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆာလ်မန်နဲ့တူရကီသမ္မတရီဆက်တိုင်ယက်အာရိုဂန်ဝမ်နိုနဲ့တွေ့ဆုံတရားတွေ့ဆုံဖို့လည်းရှိပါရယ်။တူရကီသမ္မတနဲ့တွေ့ဆုံပွဲဟာအမေရိကန်နဲ့ NATO မဟာမိတ်တူရကီနိုင်ငံကရုရှားရဲ့ S-400 တုံးကြီးစနစ်ဝယ်ယူမှာမို့နိုင်ငံဆက်ဆံရေးပြပြမယ့်အခြေအနေကနေရှောင်ရှားနိုင်မယ်နောက်ဆုံးအခွင့်အရေးတရလည်းဖြစ်ပါရယ်ခင်ဗျ။